ကရင်ပြည်နယ်ဘက်ကအခြေအနေမအေးမှာပြောပြပေးခဲ့တာဖြစ်ပါရဲ့ရှင်ဆက်ပြီးတော့စကိုင်းနဲ့ချင်းဘက်ကတိုက်ပွဲအခြေအနေကိုတင်ပြပေးကြပါမယ်စကိုင်းတိုင်းကလေးမြို့နယ်တန်ဖိုကျေးရွာမှာတော့တိုက်ပွဲမရှိဘဲနဲ့နေနေမီးရှို့ခံရသလိုနှချောင်းကျေးရွာမှာတနင်္ဂနွေနေ့ညတုန်းကစစ်ကောင်စီတပ်နဲ့ဒေသခံ PDF အဖွဲ့တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပါတယ်အလားတူပဲချင်းပြည်နယ်မင်းတပ်မြို့နယ်မှာလည်းတိုက်ပွဲဖြစ်ပွားနေပါတယ်စကိုင်းနဲ့ချင်းဘက်ကတိုက်ပွဲတွေရဲ့အခြေအနေရန်ကုန်ကပေးပို့တဲ့သတင်းဦးသိန်းထိုင်ဦးပြောပြပေးပါရှင်
အာဏာသိမ်းစစ်ကောင်စီကိုခုခံတွန်းလှန်မှုတွေဆက်ရှိနေတဲ့စကိုင်းတိုင်းတွင်းမှာမြန်မာစစ်တပ်ဘက်ကနေမင်းရှင်းလင်းရေးတွေလုပ်နေသလိုအနီးနားပတ်ဝန်းကျင်ကျေးရွာတွေမှာနေမီးရှို့ခံရတာတွေရက်ဆက်ဖြစ်ပေါ်နေပါတဲ့ဒီကနေ့မနေ့ပိုင်းကတော့ကလေးမြို့နယ်တန်ဖိုကျေးရွာမှာတိုက်ပွဲတစ်စုံတရာမဖြစ်ဘဲနေအိမ်နဲ့ဆန်ဆက်မီးရှို့ခံခဲ့ရတာတွေရှိခဲ့တယ်လို့တန်ဖိုကျေးရွာသားဒူကပြောပါတယ
်တန်ဖိုရွာဒီမနေ့9နာရီခွဲလောက်မှာမီးရှို့ရတဲ့你说的你那那个农业的现在就等到你啊那老农业等到工农那边现在在弄到工业家的话拖拉机的西南挪在外是不在挪沙在工业家的边在这种皮肤比较在这种皮肤的地方哪能用出来
但不就要的嘛是刚才的个在那边跑的路就要的长脚特别的小年的路嘞都要是标榜的
那年老师那一老嘛都是那几要这么比在那边跑那叫他们都是阿公乡那里边的那公的公老不赚钱嘛就那当铺对吧还没送送厂那里公家吧阿公乡那家里边
明年啊，第三马拉的赛超越你伢个，那场节约嘛，是讲是真的。其他跟比如搞个也不帮搭配 ，PDF 配入，别个打开目的就包给的叫 PDF 高上丢个标牌的。
那厂员啊，铁单将呢，这次他在是的，昂苏本朋友将嘛，他说他是讲是真的哦，啊，就不帮搭配的，都要别个打开开玩的呀。人家厂内人家啥物都要别个打开开玩的，里面们呢，厂内过来的啊，大部分就见面个玩的呀。ဘူပေါင်းတပ်ဖွဲ့တွေဘက်ကတော့ပကဖအဖွဲ့ဝင်2ဦးကြာဆုံးပါတယ်ကျန်တာကတော့6ဦးလောက်အသေးစားပေါ့နော်အသေးစားထိခိုက်ဒဏ်ရာရပါတယ်ဗျမစိုးရင်ရပါဘူ
းမင်းညားတိုက်ပွဲတွေမှာနှချောင်းကျေးရွာကအိမ်သုံးလုံးမိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောပြပါတယ်ဒါအပြင်ကလင်းမြို့အမှုပညာတက္ကသိုလ်နာတဆွဲထားတဲ့စစ်ကောင်စီတပ်ဖွဲ့နဲ့လုံခြုံရေးကင်းစခန်းမူရည်ရဲတပ်စခန်းတွေကိုလည်း PDF ဘူပေါင်းတပ်ဖွဲ့တွေကဒီကနေ့မနေ့မှတိုက်ခိုက်ခဲ့တဲ့အကြောင်း PDF ခေါင်းဆောင်တယောက်ကပြောပါတယ်ပြည်ကလေးဒီဇင်ဘာလ23ရက်နေ့ကလည်းကလေးမြို့တောင်ပိုင်းကနှချောင်းကျေးရွာမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်ပွားပြီးစစ်ကောင်စီကရဟတ်ရင်သုံးတိုက်ခိုက်ခဲ့လို့ PDF အဖွဲ့ဝင်တွေနဲ့အရဲသားတွေတေဆုံးမှုရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။အလားတူချင်းပြည်နယ်မင်းတပ်မြို့အတွင်းမှာလည်းဒေသခံ CDF အဖွဲ့နဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲတွေရက်ဆက်ဖြစ်ပွားနေပါတယ်။မနေ့ကဒီဇင်ဘာလ26ရက်နေ့ကတော့မင်းတပ်မြို့နယ်ရှင်မွေးရွာအတွင်းတိုက်ပွဲမှာနှစ်ဖက်ထိခိုက်မှုတွေရှိတယ်လို့ CDF ပြောရေးဆိုခွင့်ရှိသူ Slime Yoman ကပြောပြပါတယ
်။မနေ့တိုက်ပွဲမှာတော့စကစ2ဦးလောက်ကြာမယ်ကျွန်တော်ဘက်ကတယောက်တော့ကြာဒီရှစ်မွေးရွာမှာပဲစကစဖြစ်တာပေါ့
ဒီဇင်ဘာလ19ရက်နေ့ကစပြီးဒီဇင်ဘာလ26ရက်နေ့အထိမင်းတပ်မြို့နယ်အတွင်းစတင်ထိုးစစ်ဆင်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းပြည်သူကာကွယ်ရေးတပ်ဖွဲ့ CDF မင်းတပ်တို့တိုက်ပွဲတွေအချင်းချင်းဖြစ်ပွားခဲ့ပါတယ်။ကလေးမြို့နယ်နှချောင်းကျေးရွာတိုက်ပွဲနဲ့မင်းတပ်မြို့နယ်တိုက်ပွဲဖြစ်ပွားမှုအခြေအနေနဲ့ပတ်သက်ပြီးစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကအခုလိုပြောပါတယ
်။နောက်ဆောင်မှာတော့မနေ့ကတော့ကျွန်တော်များကဖြစ်ခဲ့တာရှိတယ်။အဲဒီမှာကျွန်တော်တို့အခါကနောက်ဆောင်သားလေးမှာကျွန်တော်လုံခြုံရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုကျန်းသက်အင်အားတရာလောက်က300နေပြီးပြစ်ခတ်တာရှိပါတယ်ဗျ။အဲကျွန်တော်ပြာဖြစ်ပြီးအချို့တန်ရရှိတာရှိပါတယ်။မင်းတပ်ဘက်မှာလည်းအဲမင်းတပ်နေဒီလုံခြုံရေးဆောင်ရွက်နေတဲ့အဖွဲ့တွေကိုအကျန်းသက်15ဦးလောက်လာပြီးပြစ်တာရှိတယ်။အဲ့မှာတော့ဒီကြံရရရှိလို့မရှိလို့ပြောရပါတ
ယ်။ချင်းပြည်နယ်ဘလဝမြို့မှာလည်းမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ချင်းပြည်နယ် NLD ပါတီတွင်ရင်းမှုလည်းဖြစ်ပြည်နယ်လွတ်တော်ကိုယ်စားလှယ် Slime မြို့တိုက်နေအိမ်ကိုစစ်ကောင်စီကနေချိတ်ပိတ်လိုက်တဲ့အကြောင်းဒေသခံသူကပြောပါတယ်။ Slime မြို့တိုက်နဲ့မိသားစုဝင်တွေဟာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်းတစ်ဖက်နိုင်ငံကိုတိမ်းရှောင်နေလို့ဖမ်းဆီးခံရတာမျိုးတော့မရှိဘူးလို့ဒေသခံတွေကပြောပါတယ်။ချင်းပြည်နယ်မှာလွတ်တော်ကိုယ်စားလှယ်တယောက်ရဲ့ပိုင်ဆိုင်မှုချိတ်ပိတ်ခံရတာဒါပထမဆုံးအကြိမ်ဖြစ်ပြီးအရင်ကအန်ယူဂျီဝင်ကြီးဒေါက်တာစလိုင်းလန်မုံရဲ့ဟာခါမြို့နယ်ကနေအိမ်ကိုလည်းချိတ်ပိတ်ခံခဲ့ရပါတယ်ခင်ဗျာ